မြန်မာနိုင်ငံလူထုနဲ့တိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်အလင်းမြန်ပြန်လည်တည်ဆောက်ရေးတို့အပေါ်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံတဲ့ကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနအတိုင်းအမြန်ပို့ကိုဒက်ရက်ရှိုးလက်ကကြာသပတေးနေ့မှာထပ်လောင်းအတည်ပြုပြောဆိုခဲ့ပါတယ်။ကြာကာလအမျိုးသားညွှန်ရေးဆိုရ NUG ရဲ့ယာယီသမ္မတဒူဝါလာရှိလာဝန်ကြီးချုပ်မန်ဝင်းခိုင်တန်းနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်သူနဲ့ကြာသပတေးနေ့ကအွန်လိုင်းမှာတွေ့ဆုံဆွေးနွေးချိန်တွင်မစ္စတာဒက်ရက်ရှိုးလက်ကအဲဒီလိုထပ်ပြီးအတည်ပြုပြောခဲ့တာပါ။ဒုံရတဲ့နှစ်နီးပါးကဆရာနာသိမှုကြောင့်ဖြစ်လာတဲ့အကျက်တဲကိုတုံ့ပြန်လို့ဆောင်နေကြမှာ NUG ရဲ့ခေါင်းဆောင်မှုကိုအမေရိကန်နိုင်ငံသားရဲ့အတံပေးပို့ကအလေးနဲ့အတိမတ်ပြုတဲ့အကြောင်းပြောခဲ့တယ်လို့အမေရိကန်နိုင်ငံသားဌာနရဲ့မနီကရဲ့ဆွေးနွေးထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီရဲ့စိုးရွားတဲ့အကြမ်းဖက်နေနည်းမှုတွေကြောင့်ဒုက္ခရောက်တဲ့လူတွေပေါ်အလေးနဲ့စာနာတဲ့အကြောင်းအတံပေးပို့ကပြောခဲ့တယ်လို့ကျူးလွန်သူတွေကိုယ့်လူရဲ့ကိုယ်တော်ဝန်ခံရေးဆက်ပြီးတွန်းအားပေးသွားမယ်လို့တတိပြုပြောခဲ့ပါတယ်ဒါပြင်မြန်မာနိုင်ငံအတွက်အားလုံးပါဝင်မှုရှိတဲ့ဒီမိုကရေစီနည်းကြအနာဂတ်တစ်ခုအောင်မြင်ရရှိစေရေးလက်ရှိအကျက်အတဲကိုငြင်းချဲတဲ့နည်းလမ်းတစ်ခုနဲ့ဖြေရှင်းဖို့အားပေးရေးဆိုင်ရာကြိုးပမ်းမှုတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ COVID-19 ကာယရောဂါအကြီးအပါဝင်လူသားစာနာမှုအကူအညီတိုးချဲ့ဖို့အရေးကြီးတယ်ဆိုတာကိုလည်းအထူးအလေးထားဆွေးနွေးခဲ့ကြကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်။NUG ဖွဲ့စည်းပေးကြတာဆိုရင်အမေရိကန်နိုင်ငံသားဌာနအကြံပေးပို့ကိုဒက်ရက်ရှိုးလက်နဲ့ယာယီသမ္မတဒူဝါလာရှိလာတို့တွေ့ဆုံဆွေးနွေးတာဒီချိန်ကဒုတိယအကြိမ်ဖြစ်ပြီးဝန်ကြီးချုပ်မန်ဝင်းခိုင်တန်းတွေကပထမဆုံးအကြိမ်ဖြစ်ပါတယ်။နိုင်ငံသားဝန်ကြီးဒေါ်စင်မအောင်နဲ့တွေ့ဆုံဆွေးနွေးတာကတော့၃ချိန်လောက်ရှိပြီဖြစ်ပါတယ်။